မေရိကန်အာဆီယံထိပ်သီးဆွေးဥပဒေရောက်နေကြတယ်။အာဆီယံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုက်တန်ကဝါရှင်တန်ဒီစီမြို့မှာတူးချင်းတီးကြားတွေ့ဆုံသွားမယ်လို့အမေရိကန်အစိုးရအဆင့်မြင့်အရာရှိတူးကမနေ့ဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။မေလ12ရက်နဲ့13ရက်နေ့တို့မှာနေ့ရက်ကြာကျင်းပမယ်။ဒီအမေရိကန်အာဆီယံထိပ်သီးဆွေးဥပဒေအတွင်းမြန်မာနိုင်ငံကိုစားပြုနေရာမှာခုံအလွတ်ချထားဖို့ဆိုတာကိုလည်းအာဆီယံနဲ့ဆွေးနွေးကြရတယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိပြောတာကိုကိုးကားပြီးရိုက်တာသတင်းမှရေးပါတယ်မြန်မာစစ်ကောင်စီဟာအာဆီယံဘုံသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့ပြက်ကွက်တာကြောင့်ဆိုပြီးတည်တည်ဆွေးဥပဒေတွေမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဖို့အာဆီယံအတွင်းဆုံးဖြတ်ထားတာပါအခုအမေရိကန်အာဆီယံတည်တည်ဆွေးဥပဒေမှာလည်းမြန်မာစစ်ကောင်စီကတက်ရောက်ခွင့်မရပါဘူးမြန်မာနိုင်ငံမှာမနေ့ဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အကြမ်းဖက်နှိပ်ကွပ်မှုတွေအဆုံးသတ်ရေးနဲ့ဖမ်းဆီးခံထားရတဲ့ဒီမိုကရေစီနှိကြရွေးကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေပြန်လွတ်ပေးရေးကိစ္စတို့အတွက်ရည်ရွယ်ပြီးမြန်မာစစ်ကောင်စီအကြီးအကဲနဲ့အာဆီယံအကြားမနစ်အပီလာအတွင်းအာဆီယံဘုံသဘောတူညီချက်ကိုရရှိခဲ့တာပါဒီသဘောတူညီချက်ကိုအကောင့်ထယ်ဖော်ဖို့ပြက်ကွက်ခဲ့တယ်လို့အာဆီယံကပြောပေမဲ့မြန်မာစစ်ကောင်စီကတော့ဒီဘုံသဘောတူညီချက်ကိုယတိပြညင်းဆိုတာတော့မဟုတ်ပဲသူတို့ရင်မှန်းချက်နဲ့ကန့်ညိတဲ့အတိုင်းလိုက်နာဆောင်ရွက်သွားမယ်လို့ပြောထားပါတယ်အမေရိကန်အာဆီယံထိပ်သီးဆွေးဥပဒေတက်ဖို့ဝါရှင်တန်ဒီစီမြို့မှာရောက်ရှိနေကြတဲ့အာဆီယံ၉နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေမနေ့ဗုဒ္ဓနေ့ကအလို့သဘောတွေ့ဆုံဆွေးနွေးကြတာမှာတော့မြန်မာနိုင်ငံအတွက်ထိုင်ကုန်နေရာကလစ်လပ်နေပါတယ်ခင်ဗျာ